နိုင်ငံတကာရာဇဝတ်ခုံရုံးတရားစီရင်ရေးမှာနှစ်ပေါင်း30ကျော်အတွေ့အကြုံရှိထားတဲ့အမေရိကန်ရှေ့နေနီကိုလတ်စ် ကွန်ဂျန်ကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတာရက်စ်ကမနေ့ကရွေးချယ်ခံအပ်လိုက်ပါတယ်ဒီလိုခံအပ်မှုကိုတော့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးကကန့်ကွက်ကြောင်း VOA ကိုပြောပါတယ်အကြောင်းစုံကိုဆက်ပြီးနှားဆင်ပါရှင်အမေရိကန်နိုင်ငံသားနီကိုလတ်စ်ကွန်ဂျန်ကိုမြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုရန်တရားအဖွဲ့ဥက္ကဋ္ဌဖြစ်ကုလသမဂ္ဂအတွေ့အမှုချုပ်ကမနေ့ကရွေးချယ်ခံအပ်လိုက်ကြောင်း
Mr. Kumjan will be the first head of the mechanism, which was established, as you will recall, by resolution
of the Human Rights Council.
American dollar tan 60 jaw akong cha khan me myama nangan san ya lwet let de song san sit sei mu yan dia apwe ko phwe si bo lu khwin ye kaung si ma pi ga de nit ka song phyet che cha mat ka de ga myama aso ya ga kan kwet la ga de twet akhu lo apwe ye okkhara phit khan at de kaisa ko le kan kwet chaung
ကုလသမဂ္ဂဆိုင်ရာမြန်မာတမ်မတ်ကြီးဦးဟောက်တူစွန်းကဗီအိုအေကိုပြောပါတယ်ကျွန်တော်တို့လက်မခံတာပဲဒုက္ခခံကကျွန်တော်တို့လက်မခံဘူးအဖက်ကဘယ်လိုလဲကျွန်တော်လက်မခံဘူးဒါသူရဲ့လုတ်ပိုင်ွယ်ဒီမိုင်းကောင်ဆယ်ကနေသူရဲ့လက်ပိုင်ွယ်ဘောင်ကိုကြော်ပြီးလုတ်တယ်ဥစ္စာအပ္ပဆံလည်းချုံးတာပဲကျွန်တော်တို့ကအဲ့တော့ဒီဟာကိုအစရရကျွန်တော်တို့ကဒီ ဒီလေးစောက်ဆုံးပြတဲ့ဟျူမန်ရိုက်ကောင်ဆယ်ရဲ့ရီဇိုလူရှင်းလည်းကျွန်တော်လက်မခံဘူးဒီတစ်ပတ်အယံမော်လည်းကျွန်တော်တို့လက်မခံဘူးအတိမလည်းမပြည့်ဘူးဘူးပေါင်းဆောင်ရဖို့လည်းမရှိပါဘူး
မြန်မာစစ်တပ်ကနေကျူးလွန်ခဲ့တယ်ဆိုတော့ကြီးမားပြင်းထန်လာတဲ့လူခွင့်ရေးထိုးဖောက်မှုတွေနဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုအခုချိန်ထိမြန်မာအစိုးရဘက်ကထိတိယောက်ယောက်အရေးယူအပြစ်ပေးခြင်းမရှိသေးတဲ့အပေါ်မှာကုလသမဂ္ဂဘက်ကဖိအားပေးဆောင်ရွက်လာနေတဲ့အနေအထားရှိပေမဲ့လည်းမြန်မာဘက်ကတော့လက်ခံမှာမဟုတ်ဘူးလို့တမ်မတ်ကြီးဦးဟောက်တို့စွန်းကပြောပါတယ်
ဒါပေမဲ့လည်းကျွန်တော်တို့ကဟိုကိုယ့်ရဲ့ဟိုလှုပ်ထားတဲ့ဟိုစီမံနဲ့ကျွန်တော်တို့သွားမှာပဲကျွန်တော်တို့ကဟာလာ ICO ကြီးလည်းကျွန်တော်ဖွဲ့ထားပြီးအဲကျွန်တော်မကြေစင်နေလည်းကျွန်တော်သွားတယ်တက်မတော်လည်းသူ့ရဲ့ဟာလာစုံစမ်းကော်မရှင်သူဖွဲ့ထားတယ်အဲ့တော့ဒီဟာနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ဟိုကိုလှုပ်နေတဲ့အတိုင်းပဲကျွန်တော်သွားပါမယ်လို့ဒါပေမဲ့လည်းနောက်တစ်ဆင့်
ကြောင်းနယူးယောက်ခြေဆိုင် HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brad Adams က VOA ကိုပြောပါတယ
် We're very pleased that the Secretary General appointed a professional someone with a long history
နိုင်ငံတကာရာဇဝမှုဆိုင်ရာတရားစီရင်ရေးမှာတာဝန်ရှိသူတွေကိုရည်ရွယ်ချက်ပေးနိုင်မှုထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ပြီးရည်ချင်းပြေဝတဲ့အတွေ့အကြုံအများကြီးရှိခဲ့သူတွေကိုကုလသမဂ္ဂအတွင်းမှချုပ်ကအခုလိုခန့်လိုက်တဲ့အတွက်ကျွန်တော်တို့အလွန်ပဲကျေနပ်အားရမိပါတယ်သူကကမ္ဘောဒီးယားကိစ္စမှာတုန်းကလည်းတာဝန်ရှိသူတွေကိုရေးယူပြပေးနေအောင်အအောင်မြင်မြင်ဆောင်ရွက်နိုင်ခဲ့သူဖြစ်ပါတယ
်ဒီလိုမျိုးမြ мян ဆန်ဆန်ဖြစ်လာဖို့ဆောင်ရွက်ခြင်းအပြင်လူမျိုးတုံးတက်ပြတ်မှုအထိကျူးလွန်ခဲ့တယ်ဆိုတဲ့ပြစ်မှုအတွက်တာဝန်ရှိသူတွေကိုအရေးယူနိုင်ရေးကုလသမဂ္ဂအနေနဲ့ဘလောက်ထိအလေးထားဆောင်ရွက်နေသလဲဆိုတာရိုဟင်ဂျာအတိုင်းဝိုင်းအနေနဲ့သိလာမှာဖြစ်သလိုမြန်မာစစ်တပ်အနေနဲ့လည်းကုလသမဂ္ဂဘက်ကအခုလိုဆောင်ရွက်မှုတွေကိုသတိထားသင့်ကြောင်း Brad Adams ကပြောပါတယ
် And it's also important.For the Burmese military to know that this is serious.
အခုလိုကုလသမဂ္ဂရဲ့ဆောင်ရွက်မှုကအလွန်လေးနဲ့ကြောင်မြန်မာစစ်တပ်အနေနဲ့သိဖို့အရေးကြီးပါတယ်။တာဝန်ရှိသူတွေကိုနောက်တစ်ဆင့်အနေနဲ့ရေးယူနိုင်ရေးဆောင်ရွက်လာတာဖြစ်ပါတယ်။အခုလိုမျိုးလွတ်လပ်တဲ့စုံစမ်းစစ်ဆေးအဖွဲ့ရဲ့ကြိုးစားမှုရလဒ်ဖြင့်တာဝန်ရှိတဲ့ပုဂ္ဂိုလ်တဦးချင်းစီရဲ့နာမည်တွေကိုသက်သေချောက်ထားတွေနဲ့ဖော်ထုတ်ခံရမှာဖြစ်ပြီးတကယ်လို့နိုင်ငံတကာတရားရုံးကကင်တွယ်ပြီးဆိုရင်ဒီလူတွေအနေနဲ့တရားရုံးမှာရင်ဆိုင်ရမယ်ဆိုတာမြန်မာစစ်အနေနဲ့စစ်တပ်အနေနဲ့သိထားသင့်ပါတယ်။
Nicholas Comjian ဟာ2013ခုနှစ်နိုဝင်ဘာလကတည်းကကမ္ဘောဒီးယားဆိုင်ရာအထူးတရားရုံးရဲ့နိုင်ငံတကာတွဲဖက်ရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။အဒီမတိုင်ခင် ICTY ခေါ် Yugoslavia နိုင်ငံဟောင်းဆိုင်ရာနိုင်ငံတကာခုံရုံးမှလည်းအမှုလိုက်ရှေ့နေဖြစ်ဆောင်ရွက်ခဲ့သူပါ။ဒါအပြင်အရှိတီမောမှာကျူးလွန်ခဲ့တဲ့ကြီးလေးတဲ့ရာဇဝတ်မှုတွေစုံစမ်းစစ်ဆေးရေးမှာလည်း Mr. Comjian ဟာလက်ထောက်ရှေ့နေကြုပ်ဖြစ်ထမ်းဆောင်ခဲ့သလိုဘော့စနီးယားနဲ့ဟာဇီဂိုဗီနိုဆိုင်ရာနိုင်ငံတကာတရားရုံးရဲ့စစ်ရာဇဝတ်မှုဆိုင်ရာဌာနမှာနိုင်ငံတကာရှေ့နေဖြစ်ဆောင်ရွက်ခဲ့ပါတယ်။ နောက်ပြီးစီရီယယ်လီယွန်ဆိုင်ရာအထူးတရားရုံးမှာလည်းနီကိုလက်စ်ကွန်ဂျီယန်ဟာအဓိကအမှုလိုက်ရှေ့နေဖြစ်ခဲ့ပြီးအမေရိကန်ပြည်ထောင်စုမှာအစိုးရရှေ့နေဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်။မစ္စတာကွန်ဂျီယန်ဟာနိုင်ငံတကာလူ့ခွင့်ရေးဥပဒေနဲ့အသွင်ကူးပြောင်းရေးကာလတရားစီရင်လောကမှာအတွေ့အကြုံအပြည့်အဝရှိသူဖြစ်ကြောင်းလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ရုံးရဲ့တနင်္လာနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရှင်။